လူသားချင်းစာနာမှုဆိုင်ရာအကူအညီနဲ့ကာကွယ်ပေးဖို့လိုအပ်နေတဲ့ယူကရိန်းနိုင်ငံတွင်ဒေသအလုံးကိုအတားအဆီးမရှိတွားရောက်ခွင့်ရရှိရေးကုလသမဂ္ဂအကူအညီပေးရေးဆိုင်ရာဌာနတွေကတောင်းဆိုပါတယ်။ပိမိနေတဲ့မာရီပိုလ်နဲ့ဘိုနိုဘာခာမြို့တွေကရပ်သားတွေထွက်ခွာခွင့်ရရေးအတွက်ယာယီအပြစ်ခံရဆဲရေးရုရှားဘက်ကပြောဆိုတဲ့သတင်းထွက်ပေါ်လာပြီးတဲ့နောက်မှာကုလသမဂ္ဂအဖွဲ့အစည်းတွေရဲ့ပန်ကြားချက်ထွက်ပေါ်လာတာပါ။ဂျီနီဘာကနေလီဆာရှလိုင်းပေးပို့တဲ့သတင်းဆောင်ပါကိုနားဆင်ပါရှင်။ပရိပခဒေသတွင်းကနေရပ်သားတွေဘေးကင်းလုံခြုံစွာထွက်ခွာနိုင်ရေးဆောင်ရွက်ပေးဖို့ယူကရိန်းနဲ့ရုရှားကြားသဘောတူညီကြတယ်ဆိုတဲ့သတင်းအပေါ်မှာကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံအိုချာကကြေဆိုပါတယ်။နိုင်ငံကိုယ်စားလှယ်တွေတင်းနှံ့လာနေကဘယ်လာရုစ်မှာသဘောတူညီချက်ကိုအဆိုပြုခဲ့ကြတာပါ။ဒါပေမဲ့လည်းလူသားချင်းစာနာထောက်ကူမှုနဲ့လမ်းကြောင်းတွေဖွင့်ပေးရေးနဲ့ပတ်သက်လို့တော့နိုင်ငံစလုံးဘက်ကကုလသမဂ္ဂတာဝန်ရှိသူတွေထံရေးသားအကြောင်းကြားတာမျိုးမရှိသေးကြောင်းဥချပြောခွင့်ရယန်လာရာကီကပြောပါတယ်။အနီးဝန်းကျင်မှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူလူကြားတုံးလုံးခြောက်ခြားနေကြပြီးဘေးကင်းရာကိုထွက်ခွာရေးနဲ့အသက်ငယ်အကူအညီအရေးပေါ်လိုအပ်နေသူတန်းချီရှိနေကြောင်းလည်းသူကပြောပါတယ်။
We look to both sides to ensure that
ရပ်သားတွေရဲ့ဂုဏ်သိက္ခာဘေးကင်းလုံခြုံမှုနဲ့အကာအကွယ်ပေးနိုင်မဲ့လမ်းကြောင်းမျိုးဖြစ်လာစေရင်နှစ်ဖက်စလုံးကနေကျွန်တော်တို့မျှော်လင့်ပါတယ်။စိုးရိမ်စရာကောင်းတဲ့ဒေသတွေကနေထွက်ခွာဖို့ဒါမှမဟုတ်ဆက်နေလိုသူတွေဘယ်သူတွေပဲဖြစ်စေအရပ်သားတွေကိုကာကွယ်ရေးနဲ့စောင့်ရှောက်ရေးအတွေ့သက်ဆိုင်သူအားလုံးနဲ့လက်တွဲဆောင်ရွက်ဖို့လူသားချင်းစာနာထောက်ကူမှုဆိုင်ရာအဖွဲ့အစည်းတွေဘက်ကအစဉ်သင့်ရှိနေပါတယ်။
ပြီးခဲ့တဲ့သတင်းပါအတွင်းအချမ်းဖက်တိုက်ခိုက်မှုတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့ကလေးငယ်၅သိန်းရှိချောင်းကုလသမဂ္ဂကလေးသင်ငယ်ရန်ပုံငွေအဖွဲ့ကပြောပါတယ်။ပိုလန်နယ်စပ်နယ်ကီလိုမီတာ60လောက်အကွာမှာရှိတဲ့ယူကရိန်းအနောက်ပိုင်းလေဗစ်မြို့မှာရောက်နေတဲ့ UNICEF ရဲ့ပြောခွင့်ရာ James Elder ကတော့မဖြစ်မနေအိုးအိမ်ဆွန့်ထွက်ပြေးရမှုပမာဏနဲ့အရှင်အဟုန်ကမကြုံစဘူးအခြေအနေမျိုးဖြစ်တယ်လို့ပြောပါတယ်။
And if the violence, the explosive munitions don't stop,
အတန်းဖက်မှုတွေလက်နက်ပောက်ကွဲမှုတွေမရက်ရင်အချိန်တို့အတွင်းမှာပဲနိုင်ငံတွင်းကနေမဖြစ်မနေထွက်ပြေးရမယ်ကလေးတွေအများကြီးပိုများလာပါမယ်တိစုံမှုများလာမယ်အရေးကိုလည်းစိုးရင်ရပါတယ်လက်ရှိပြစ်ခတ်တိုက်ခိုက်ခံနေရတဲ့ယူကရိန်းနိုင်ငံတွင်းကနေထွက်မပြေးနိုင်သူတွေကိုလည်းထက်ထွက်ကြရပါလိမ့်မယ်ကလေးငယ်တောင်းနေချီပြီးကလေးစောင့်ရှောက်ရေးဌာနတွေမှာရှိနေပါတယ်
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာယုံကသတင်းမီဒီယာဆိုင်ရာအကြီးအကဲဂျွန်ဂါဂရီနီဝီလျံစ်ကတော့မိုဒိုဗာနိုင်ငံပလန်ကာမြို့မှာရှိနေပါတယ်။ယူကရိန်းနိုင်ငံတွင်ကဒုက္ခသည်တွေထွက်ပြေးလာမှုနှုံးကထူးခြားတယ်လို့သူကပြောပါတယ်။
အဝတ် because we've seen the numbers
မြေစင်အရေးအတွက်တိုးလာတာမဟုတ်ပဲနိုင်နဲ့အမျှတိုးလာနေတာပါအခုမြင်တွေ့နေရတာဆိုရင်သတင်းတစ်ပတ်ကျော်အတွင်းမှာလူတွေရင်ဆိုင်ကြုံတွေ့နေရတဲ့အဖြစ်ဆိုးကြီးရဲ့တက်ရောက်မှုကြီးဖြစ်တယ်လို့ကျွန်မယူဆပါတယ
်ပိုလန်ဟန်ဂေရီမိုဒိုဗာရူမေးနီးယားနဲ့တခြားဥရောပနိုင်ငံတွေကိုထွက်ပြေးလာသူယူကရိန်းပြည်သူ1.3 million ကျော်ရှိကြောင်း UNHCR ရဲ့စည်းရင်းကဖော်ပြပါတယ်ယူကရိန်းဒုက္ခသည်၄သန်းကိုအခုညှိပေးဖို့ UNHCR ကပြင်ဆင်နေပြီးဒါဟာဆိုရင်အခုရာစုနှစ်အတွင်းအကြီးမားဆုံးဒုက္ခသည်ပြဿနာကြီးဖြစ်ပါလေရှင်